တကိုင်းတိုင်းရဲမဲ့ပင်မြို့နယ်စီလောင်ချေးရွာအုပ်စုကဆန္ဒပြဒေသခံတွေကိုစစ်ကောင်စီတပ်ကဂျွန်လ6ရက်နေ့မှာလာရောက်ပစ်ခတ်ခဲ့တဲ့အတွက်လူငယ်တအူးတေဆုံးပြီးတချို့ဒဏ်ရာရရှိသွားတယ်လို့ဒေသခံတွေနဲ့ဒုက္ခသည်တွေကူညီပေးနေသူတချို့က VOA ကိုပြောပါတယ်ဒေသခံတွေကလက်လုတ်တဲ့အနေနဲ့ပြန်ပြီးခုခံပြီးတဲ့နောက်မှာစစ်တပ်ကဝင်ရောက်စီးနင်းပစ်ခတ်ခဲ့တဲ့အတွက်ထောင်ချီတဲ့ရွာသားတွေထွက်ပြေးတင်းရှောင်နေကြရပါတယ်ဒီအကြောင်းအပြည့်စုံကိုတော့ကိုညံဝင်းအောင်ကပြောပြမှာပါ
ရင်မပင်မြို့ကနေ10မိုင်လောက်ဝေးတဲ့စီလောင်ကျေးရွာအုပ်စုမှာဆရာနာသိမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေနေ့စဉ်နေပါလုပ်လာခဲ့ပြီးစစ်တပ်ကလည်းမကြာခဏဆိုသလိုလာဝိုင်းလို့ရှိတာပါအရင်ကစစ်တပ်ရောက်လာရင်ခေတ္တတင်းဆောင်ခဲ့ကြပေမဲ့ဒီတနင်္ဂနွေနေ့မှာတော့စစ်တပ်ကရွာလေးကိုဝင်ရောက်စီးနင်းတဲ့အတွက်လူငယ်တချို့ကလည်းပြန်လည်ခုခံခဲ့ကြတယ်လို့ထွက်ပြေးတင်းဆောင်လာတဲ့ဒေသခံကိုတောင်အောင်ကပြောပါတယ
်အဲမနေ့ဆယ်နှစ်ပိုင်းလောက်ကဖြစ်သွားဘူးဆန္ဒပြလာအရွာမြောက်ကတောင်းချင်ပါဗျ။အဲ့တော့ကြာကြာဆန္ဒပြပွဲလုပ်လို့ဆိုတော့တို့လည်းလာဆောင်တာကိုလာတယ်လာတယ်နဲ့ပေါ့ဗျာတို့ပြည်သူလူတို့ကကြောက်တော့တန်းတန်းပြင်းနေကြတာပုံဆောင်နေကြတာပေါ့အရွာပေးနေမှာပေါ့ဗျာ။အဲ့ဒီကနေပြီးကလေးတွေကတော်တဲ့တောင်းထဲမှာနေကြတန်းကြတာဆိုတော့ပုံဆောင်ရင်ပုံဆောင်ရင်လည်းစိတ်တွေကခံရစိတ်တွေများပြီးတို့ရဲ့စက်မှုများများတော့တော့ပြီးကလေးတွေတို့ရဲ့ဒေါသတန်းတန်းလေးတွေဆိုပါလေးတွေကတို့တောင်းမခေါက်ပြည်စည်းနေတော့ဗျာတော့ပြီးတော့တောင်းနေကြတာပေါ့။အဲ့ဒါနဲ့သူတို့ကလက်နက်ကြီးတုံးတာနဲ့ဝင်တွေ့တယ်လေ။စစ်ကောင်စီအင်အားကြောင့်50ကျော်လောက်ရှိမှပ
ြ။အခုလိုပြန်လဲခုခံမှုအတွင်းအသက်19နှစ်အရွယ်လူငယ်တဦးတေဆုံးသွားရတယ်လို့သူကဆက်ပြောပါတယ်
။အဲကျွန်တော်တို့ဘက်ကလည်းပေါ့ဗျာဒီရွာထဲမှာရောသူတို့ကအကြောက်ကြီးပြီးခုခံတာကိုသူတို့ကစကားနဲ့လက်နက်ကြီးနဲ့တုံးချက်လာတော့နောက်ပြီးကလေးတွေကကြောက်ပြီးတော့တန်းပြေးတာလေ။တန်းပြေးတဲ့အချိန်မှာအိမ်မှာကလေးတစ်ယောက်က19နှစ်အရွယ်လောက်ပြ။လို့အောင်မပြင်းနိုင်တာကိုသူတို့ရဲ့လက်နက်ကြီးနဲ့တုံးလိုက်ဆက်မိတယ်။ပြန်တဲ့ကလေးတွေတော့တန်ရရတာပေါ့။မနေ့ကတနေ့ကုန်နဲ့ဒီနေ့မနေ့ကုန်ပြန်မကောက်ရဘူးပြောကိုနေ့လယ်ပိုင်းကျမှသူတို့မရှိတော့ဘူးဆိုတော့ပြန်ကောက်ခဲ့တယ်ပေါ့ဗျာ။နည်းနည်းတော့ရုပ်ပြတ်တာပေါ့
။ပြန်လေတိကတ်မှုအတွင်းစစ်ကောင်စီတပ်ဘက်ကတိကတ်မှုရှိမရှိဆိုတာသိရအောင်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကို VOA ကတနင်္လာနေ့ညပိုင်းမှာမေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။စီလောင်ကျွရအုပ်စုကအတက်ပေးတင်းဆောင်လာသူအများစုဟာတောတွေထဲမှာပုန်းခိုနေရပြီးတချို့ရွာသားတွေကတော့နီးစပ်ရာရွာတွေကဝိုင်းဝန်းကူညီစောက်ရှောက်ထားတယ်လို့ရင်းလူပင်မြို့နယ်တွေကဒေသခံဒေါ်မီလေးကပြောပါတယ
်ရွာသားတွေကနီးစပ်ရာရွာတွေကိုပြေးလာကြတာဆိုတော့ကျမတို့နီးစပ်ရာရွာတွေကအခုကကျွေးထားတာဆက်အကုန်လုံးလူခွဲပြီးတော့ရှောက်ပြီးတော့ဖုံးချောင်းနေပြေးတဲ့လူပြေးအဲ့လိုတွေနေနေတာတချို့လည်းတောထဲမှာရာခင်းရှိတဲ့သူကြတော့လေကိုတော်တဲ့ကိုနေတာပေါ့ခံတဲ့တဲ့သူကြလဲခံတဲ့လေးတွေမှာပဲနေကြတာပေါ့အဲ့လိုမျိုးတွေတော်တဲ့မှာနေကြတာတွေများတယ်ပြင်းပြင်းလွှမ်းရင်းနဲ့နေရလဲကြရဲမိုးရလဲရွာတယ်တော်တော်လေးသူတို့ဒုက္ခရောက်ကြတယ်ပေါ့အဲ့လိုတော့ရှိရဲတကယ်လို့ဘောတော့ဆက်ပြီးတော့မိုးရွာမယ်ဆိုရင်တော့ကျမကြီးစိုးရင်ရတယ်ဒီနေ့တော့မိုးမရွာဘူးမနေ့ကမိုးရွာတယ
်အခုဇွန်လဟာမိုးအားကောင်းလာတဲ့အချိန်ရောက်လာပြီမို့ထပ်ပြေးတင်းဆောင်သူတွေရေရှည်မှာအခက်အခဲတွေရှိလာမှာဖြစ်တယ်လို့ဒေသခံကုသအောင်ကပြောပါတယ
်။ညာကမှာတော့တာကင်းကစင်းလေးတွေမှာတဲလေးတွေထောက်ပြီးပြီးလို့ဆိုတော့နေကြလေးတွေကိုရေရှည်သားတို့ကိုရေဆိုးရင်ကြောင်ကြောင်မှုတွေကလို့တမရေဘက်ပိုင်းကနာကိုလက်တွေ့အမြင်ရင်တွေ့ရလိမ့်မစင်တာပဲဒီနေဘူးတန်နေပြင်းလာတယ်။ယာစီကုတုကလည်းမိုးရွာချင်းရောက်ပြီလေ။အဲ့မှာမိုးပိုင်းကနာကကြွာလာခဲ့မယ်ဆိုတော့ဆက်ကရပူဆိုးတယ်အဲ့ဒီအပိုင်းကနာဒီမိုးရွာမယ်ဆိုရင်အော်ဘပူမတဲ့လိမ့်ဆန်တာမလိုဘူးလေကွာအကုန်ခက်ခဲရွာပြောရမယ်ဆိုတော့
စီလောင်ကျွရအုပ်စုမှာစီလောင်အောင်ချမ်းသာအောင်ချမ်းအေးရွာ300စုဝေးနေကြတာဖြစ်ပြီးအင်ဂျီပေါင်း1300ကျော်ဝန်းကျင်မှာရှိတယ်လို့ဆိုပါတယ်ခင်ဗျာ